ကြခိုင်းပြည်နယ်မောင်ရုံးမြို့နယ်ဒုချီအရန်ကျေးရွာနဲ့ဒုချီအရန်အနောက်ကျေးရွာမှာဖြစ်ခဲ့တဲ့ကိစ္စတွေကဖြစ်ရမှန်တွေကိုစုံစမ်းဖော်ထုတ်ဖို့စုံစမ်းရေးကော်မရှင်တရက်ကိုသမရဦးသိန်းစိန်ကဖေဖော်ဝါရီလ6ရက်နေ့မှာဖွဲ့စည်းပေးခဲ့ပါတယ်။ကော်မရှင်မှာပါဝင်သူတွေကတော့ဖြစ်ရမှန်ပေါ်ပေါက်ရေးအတွက်စ조사မယ်လို့ပြောဆိုထားတယ်လို့ကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာဘလောက်ဗလိုက်မှုကင်းမယ်ဆိုတာကိုလည်းစောင့်ကြည့်နေတယ်လို့ဘာသာပေါင်းစုံနဲ့ဖွဲ့စည်းထားတဲ့ငြိမ်းချမ်းမှုတိစောက်ရေးကွန်ရက်ခေါင်းဆောင်တို့ကပြောပါတယ်။ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါ။
ဒုတိယရန်ကျေးရွာစံနယ်ရေးကော်မရှင်လုံးလုံးနိုင်ငံရမယ်ရပောင်းကတော့ရပောင်း20လောက်သာချိန်ရမှာဖြစ်ပြီးတော့ကော်မရှင်ရဲ့စီစစ်တွေ့ရှိချက်တွေကိုအခုဖေဖော်ဝါရီလ28ရက်နေ့မှာတင်ပြဖို့ရက်သတ်မှတ်ပေးထားတာကိုတွေ့ရတယ်လို့အခုဖွဲ့စည်းလိုက်တဲ့ကော်မရှင်ထဲမှာပါဝင်တဲ့အဖွဲ့ဝင်တဦးလည်းဖြစ်နိုင်ငံတကာဥပဒေပညာရှင်တဦးလည်းဖြစ်တဲ့ဒေါက်တာငွန်ကျွန်းလျံကပြောပါတယ်ဖြစ်စဉ်နဲ့ကော်မရှင်အနေနဲ့အဓိကကျတဲ့အချက်ကြီး၅ချက်ကိုစုံစမ်းဖော်ထုတ်မှဖြစ်တယ်လို့ဒေါက်တာငွန်ကျွန်းလျံက VO ရဲ့မေးမြန်းမှုကိုအခုလိုစဖြေပါတယ်
အချိန်ကြီးရက်တက်ချက်ကြီးအောင်ကျော်သိန်းတိစားပေါ့နော်သူ့တနက်ကိုလည်းမရသေးဘူးသူ့ရဲ့အလောင်းကိုလည်းအခုချိန်ကြီးမတွေ့ရသေးဘူးအဲ့ဒါအဲ့ဒီကိစ္စကိုသိစိတ်ဆုံးဆန်းဖို့နောက်ပြီးတော့ဒီဒုချီယာတန်းအလောင်းကြီးရောမီးလောင်ဒါဟာယူယူတာတာလောင်လာလားဒါမှမဟုတ်တခြားအကြောင်းအကြောင်းမျိုးကြောင့်ဖြစ်သွားတာလားဆိုတဲ့ကိစ္စနောက်ပြီးတော့ဒီတရင်ဌာနတွေကလည်းဒီတရင်တွေထုတ်ပြန်တဲ့အချိန်မှာသူတို့ထုတ်ပြန်တဲ့တရင်တွေအားလုံးကမှန်ကန်မှုရှိလားဆိုတဲ့ကိစ္စနောက်ပြီးတော့ဒီသေဆုံးတဲ့လူတန်ရာရှိတဲ့သေဆုံးတဲ့လူတွေအများကြီးလို့ပြောထားတဲ့တရင်တွေလည်းရှိတာရောတန်ရာရတဲ့လူနောက်ပြီးတော့နေအိမ်ပြည့်စည်တဲ့လူတွေအဲ့ဒါတွေကိုအသေးစိတ်သွားပြီးတော့စုံစမ်းစစ်ဆေးပြီးတော့ခိုင်မာတဲ့တရင်ကိုတင်ပြဖို့နောက်ပြီးတော့နောက်ဆုံးအနေနဲ့ကဒီဒါမျိုးနောက်တစ်ခါမဖြစ်ပေါ်အောင်လို့ဘယ်လိုကြိုတင်ကွယ်ဆောင်ဆောင်ရမလဲဆိုတဲ့အကြံပြုချက်အဲ့ဒီအချက်ကြီး၅ချက်ပေါ်မှာဒီကော်မရှင်ဟိုဒီအချက်ကြီး၅ချက်ကိုဆောင်ရွက်ဖို့ကော်မရှင်ကိုဖွဲ့ထားတာဖြစ်ပါတယ
်ကော်မရှင်အနေနဲ့စုံစမ်းမဲ့ဘိုင်းတွေကလည်းများနေတော့ဒီရတဲ့ရပိုင်းတွင်းမှာအကောင့်တွေဖွဲ့ရမယ့်အခြေအနေဖြစ်နေတဲ့အတွက်ဘယ်လောက်လောက်မြန်ကော်မရှင်ရဲ့လုပ်ငန်းတွေစတင်မလဲခင်ဗျ
ကျွန်တော်တို့အများဆုံးထိုင်ဖို့တော့လုပ်နေပါတယ်အခုဒေါက်တာကျော်ရင်ဟိုင်ကအဲ့ဒီကိစ္စတွေကိုလိုက်ပြီးတော့လုပ်နေပါတယ်ဘာလို့ဆိုအချိန်ကလည်းဒီနေ့နဲ့9ရက်ဆိုတော့ကျွန်တော်တို့မှာအချိန်ကရက်20လောက်ပဲကျန်ပါတော့တယ်ဒီအတော်တွင်းမှာဒီကိစ္စကိုအတန်းနိုင်ဆုံးဟိုသမရနိုင်ငံတော်သမရစီကိုတိုင်းရဲ့အစီအစဉ်ခံဖို့ကျွန်တော်ကတော့ပြင်ဆင်ပြုလုပ်ဖို့စူးစမ်းနေပါတယ
်ကော်မရှင်မှာပါဝင်တဲ့သူတွေကတော့ဘာသာပေါင်းစုံအဖွဲ့အစည်းပေါင်းစုံကိုအခြေခံထားပြီးတော့မြန်မာနိုင်ငံကျက်ချင်နေတဲ့ဥက္ကဋ္ဌဒေါက်တာလှွှေကိုဥက္ကဋ္ဌဖြစ်တာဝန်ပေးထားတာတွေ့ရပါတယ်ကော်မရှင်တွေ့ရမှုကတော့ရခိုင်ပြည်နယ်စံတိုင်းကော်မရှင်မှာလည်းအတွေ့အမှုဖြစ်ဆောင်ရွက်ခဲ့တဲ့ဒေါက်တာကျော်ရင်လိုင်ကိုတာဝန်ပေးထားတာကိုလည်းတွေ့ရပါတယ်
ပြန်ပြတတ်တာနဲ့ပါပါတယ်ဥမာမြန်မာနိုင်ငံချစ်ချင်းဒီအတင်းဥက္ကဋ္ဌကျွန်တော်တို့ရဲ့ကော်မရှင်ဥက္ကဋ္ဌဖြစ်မယ်နောက်ပြီးတော့ပမောက္ခထွန်းအောင်ချင်းမြန်မာနိုင်ငံလူခွင့်ကော်မရှင်ကဖွဲ့ဝင်ဖြစ်မယ်နောက်ပြီးတော့ကျွန်တော်ပါမယ်နောက်ပြီးတော့ဘာသာပေါင်းစုံချစ်ချင်းရေးညီညွတ်ရေးအဖွဲ့ကလူ3ယောက်လောက်ပါမယ်နောက်ပြီးတော့အငိမ့်စားသမားကြီး2ယောက်ပါမယ်နောက်ပြီးတော့ဒီစစ်တွေရမိရဖနဲ့ဟိုဟာမောင်တော်ရမိရဖပါမယ်နောက်ပြီးတော့ကော်မရှင်အတွင်းရေးမှူးအနေနဲ့ကဒေါက်တာကျော်ရင်လှိုင်ကလုပ်ပြီးမှာပါသူကအရင်ကစုံစမ်းစစ်ဆေးကော်မရှင်ရခိုင်ပြည်နယ်စုံစမ်းစစ်ဆေးကော်မရှင်မှာလည်းသူအတွင်းမှုလုပ်ခဲ့တဲ့လူပါအဲ့တော့သူလည်းပြောင်းဝင်လာပါမယ်နောက်ပြီးတော့ဒီအရင်တုန်းကပါတဲ့ဒီဟာဂျီဦးတင်မောင်ဝင်းလည်းသူပြန်လာပါတယ်သူကလည်းဘာသာပေါင်းစုံချစ်ချင်းအဖွဲ့လက်ရှိသူကအလုပ်ဥဆောင်ကော်မတီဝင်ဖြစ်ပါတယ
်ဒေါက်တာငွန်ကျွန်းလျံပြောသွားခဲ့တာပါကော်မရှင်အနေနဲ့သူ့ရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့စုံစမ်းမှုတွေပြုလုပ်တဲ့အခါမှာကော်မရှင်ရဲ့လုံခြုံရေးကိုနိုင်ငံတော်သမ္မတရုံးနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကစီမံပေးရမှာဖြစ်တယ်လို့လည်းသမ္မတရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပြည်တွင်းမှာပြိပခါတွေဖြစ်တိုင်းစံရေးကော်မရှင်တွေကော်မတီတွေကိုနိုင်ငံတော်သမ္မတအမိန့်နဲ့ဖွဲ့စည်းပေမဲ့လည်းထိရောက်မှုပိုင်းမှာအားနည်းနေတာကိုမကြာခဏတွေ့ရပြီးတော့အခုဖွဲ့စည်းလိုက်တဲ့ကော်မရှင်အနေနဲ့ဒူချီရန်ကိစ္စမှာဘလောက်စုံစမ်းနိုင်မလဲဆိုတာကိုစောင့်ကြည့်ရမယ်လို့ဘာသာပေါင်းစုံနဲ့ဖွဲ့စည်းထားတဲ့ညီညွတ်မှုတိစောရေးကွန်ရက်အဖွဲ့ရဲ့မူဝါဒအကြံပေးလည်းဖြစ်မွတ်စလင်ဘာသာဝင်တဦးလည်းဖြစ်တဲ့ကိုထွန်းကြီးက VOA ကိုပြောပါတယ
်ဖွဲ့ဖွဲ့ရဆိုတာကအမှန်တရားဖော်ထုတ်တာပဲလေနော်အမှန်တရားဖော်ထုတ်မဲ့ဒူတွေရဲ့နော်အမှန်တရားပေါ်မှာထားတဲ့ဟုတ်ပြီနော်စိတ်စေတနာပေါ့နော်အဲ့ဒါလည်းအမှန်တမ်းမှုလိုနေမယ်လေအဲ့ဒါမှသာလေဒါဖဲဖြစ်မှာလေဒက်စ်ဖြစ်မှာလေ
ရခိုင်ပြည်နယ်မောင်တော်မြို့နယ်ဒူချီရဲကျေးရွာနဲ့ဒူချီရဲအနောက်ကျေးရွာတွေမှာပြီးခဲ့တဲ့ဇန်နဝါရီလတုန်းကဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အမေရိကန်ပါဝင်အနောက်နိုင်ငံတွေကပါမြန်မာအစိုးရရဲ့ဖြစ်ရှင်းပုံတွေကိုစောင့်ကြည့်နေကြတာပါဒီအပိုင်းထုတ်တဲ့အစိုးရပိုင်းသတင်းစာတွေမှာတော့ဒုတိယသမ္မတဦးညံထွန်းအပါအဝင်ရခိုင်ပြည်နယ်အစိုးရအဖွဲ့ကဒေတာရင်းတည်ငြိမ်ရေးတွေအတွက်ကွေးစစ်ဆောင်ရွက်နေတယ်ဆိုတဲ့သတင်းတွေကိုလည်းတောက်လျှောက်ဖော်ပြနေတာတွေ့ရပါတယ်ခင်ဗျာ